ဟိုဒေါ်ဤစံလေးကော်မူးမှာမဲဆွယ်စည်းရုံးနေတယ်လို့သိရလို့ရှင့
်အဲရှင့်နေရတော့ဟိုပန်းတိုင်းတင်တာပေါ့ဟိုကော်မူးလမ်းကျောတစ်လျှောက်ပေါ့နော်အခုနောက်ဆက်လည်းရွာလေးထီကိုဆင်းပြီးတော့ဆိုင်းဘုတ်တင်ဖို့အတွက်အခုသွားနေတာပါကို့မဲအောင်နိုင်ကြီးအဖွဲ့တွေကတော့ဒိုးတူဒိုးပေါ့နော
်ဟုတ်ကဲ့
သွားနေတယ်ကိုထောက်ခံတဲ့လူတွေလည်းရှိပါတယ်တော်တော်များများတော့
ဒေါ်ဤစံပေါ့နော်မဲဆွယ်စည်းရုံးနဲ့အခါမှာလေဒေတာကန်နေရဲ့တုံ့ပြန်မှုကဘလို့ရှိပါသလဲရှင
်မဲဆွယ်စည်းရုံးကြီးဟောပြောပွဲတော့မလုပ်ရသေးတဲ့အကြောင်းပေါ့တီးကြတော့အဲ့လာတော့မသိသေးဘူးပေါ့နော်ဒါပေမဲ့ဒီဟိုအခုရွေးကောက်ပွဲဒီကော်မူးမြို့နယ်ဝင်လိုက်ရတာလေပထမကိုကပါတီမှာပဲအထိုင်လုပ်မယ်အမျိုးသမီးကောင်းဆောင်လည်းဖြစ်တယ်ပါတီရဲ့ထွေထွေချင်းချင်းလည်းဖြစ်တယ်ခါကြတော့ပါတီမှာပဲအထိုင်လုပ်မယ်နောက်တစ်ခါအမျိုးသမီးဒီမျိုးဆက်တစ်ကိုလည်းမွေးထုတ်ပေးမယ်ပေါ့နော်ဖြစ်တဲ့မျိုးသမီးစီယုံမြန်မာရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဆိုတာပါတီမှာထိုင်မယ်လို့စိတ်ကူးထားတာပေါ့နော်ပထမပိုင်းတော့ယူကောက်ပွဲမဝင်တော့ဆိုတော့လိုက်တယ
်
ဒါပေမဲ့အဲ့ဒီဒေတာခံမေဆန္ဒရှင်ကြီးရဲ့တောင်းဆိုချက်လည်းပါတယ်ပါတီဝင်အင်အားရဲ့တောင်းဆိုချက်လည်းပါတယ်ပေါ့နော်နောက်ပြီးတော့အဲ့ဒီဒေတာတွေမှာခက်တဲ့သိပ္ပံတော့ဟာ2008တောက်လျှောက်ပေါ့နော
်
ဟိုအမျိုးသားကြီးကျွတ်ဆုံရှင်းလင်းပွဲကြီးအများကြီးလုပ်ခဲ့တယ်ပေါ့နော်နိုင်ငံကြီးနဲ့ပတ်သက်ပြီးရှင်းလင်းပွဲလေးကြီးပေါ့နော်အမျိုးသားကြီးနိုင်ငံကြီးရှင်းလင်းပွဲလေးကြီးအဲ့ဒီမြို့ပေါ်မှာနှစ်ခါလုပ်ပြီးတယ်နေပြီးမှ3-4ခါလောက်တော့လုပ်ပြီးတဲ့ခါကျတော့တော်တော်များများပြည်နေတယ်လीအဲ့ဒါကြောင့်လည်းဒီလိုမျိုးအခြေအနေကောင်းလေးတွေတော့ရှိနေလို့ထင်တယ်ပေါ့နော
်ဟောလေဒေါ်ဤစံအနေနဲ့လေဟိုဒေတာကန်နေရဲ့လိုအပ်ချက်ကိုဟိုဘာတွေဖြစ်နိုင်မယ်လို့ထင်လဲရှင
်အဲ့အဲ့ဒီဘက်မှာလည်းလေသမားတွေများတယ်လीအဲလဲသမားတွေအတွက်ကိုဘယ်လိုလုပ်ပေးချင်လဲဆိုရင်တော့အတိုးနဲ့နှိရှိချင်းွေနောက်ပြီးလို့ရှိရင်ဆဲနမမှုရှော့ချရေးမြန်မာနိုင်ငံရဲ့နောက်စိုက်ပျိုးရေးနည်းပညာတွေကိုမြင့်တင်ပြီးတော့စက်မှုလေယာဉ်ပေါ့နော်အားလုံးဖြစ်သွားအောင်လို့လောက်ွက်ကြီးလောက်ွက်ကြီးဆိုတာဘယ်လိုလဲဆိုတော့အားလုံးလဲသမားတွေဒီနေရာမှာပေါ့နော်ဒီကော်မူးမှာလဲသမားပိုင်ဆိုင်မှုဘယ်နှဦးရှိတလဲဒီကော်မူးလေခွက်တစုဒီနေရာမှာ30ဦးရှိမယ်15ဦးရှိမယ်အဲ့ဒါမှတခါလေလောက်ွက်ကြီးနဲ့လုပ်မယ်အဲ့ဒါမှအဲ့ကိုကိုတိုင်းလဲပိုင်ရှင်လေးကကိုကိုတိုင်းဟိုငွေစိုက်ထုတ်เสียမလို့တော့ဘူးပေါ့နော်အဲ့လိုမျိုးလေးတွေလည်းကိုနည်းနည်းစီစဉ်ထားတယ်ပေါ့နော်အဲ့လိုမျိုးအောင်နိုင်သွားလို့ရှိရင်မဲအောင်နိုင်သွားလို့ရှိရင်တော့အဲ့လိုမျိုးလုပ်ချင်တယ်ပေါ့နော
်ဒေါ်ဤဆန်းရှင်ပြန်ရမယ့်အထဲမှာတော့ဒေါ်အောင်ဆန်းစုကြည်ကတယောက်အပါဝင်ဖြစ်တာပေါ့ဒေါ်အောင်ဆန်းစုကြည်ကိုအနိုင်ရမယ်လို့ယုံကြည်လားရှင
်အဲ့ဒါကတော့ဒါပြည်သူလူထုရဲ့သုံးဖြတ်ပေါ့နော်ဘယ်အရာမှမဆိုလေleader do not make democracy people do ပေါ့နော်ဒီမိုကရေစီကိုလည်းကောင်းဆောင်လေးရမဆုံးဖြတ်နိုင်ဘူးလူထုကပဲဆုံးဖြတ်ရမယ်နောက်တစ်ခါဒီဘသူတွေပြိုင်တာချက်ကိုတော့ဒီမိုကရေစီနည်းရလွတ်လပ်စွာရှင်ပြိုင်ခွင့်ရှိတယ်အဲ့လိုမျိုးတောင်ဆန်းစုကြည်ပြိုင်နေတဲ့ကြောင်ကျွန်မဝင်မပြိုင်ဘူးဆိုရင်သူဟာအာဏာရှင်ဖြစ်သွားမှာပေါ့အဲ့တော့အမျိုးသမီးတွေအားလုံးဘယ်နည်းရောက်ပဲပြိုင်ပြိုင်မျိုးသမီး3ယောက်မကလို့နောက်ထပ်ဟိုအယောက်30ပဲပြိုင်ပြင်ပေါ့ကျွန်မတို့ကဒီမိုကရေစီလမ်းကြောင်းတိုင်းသွားပြီးတော့ကျွန်မတို့ဒါရှင်ပြိုင်တာပေါ့နော်နိုင်ငံရေးအတွေ့အကြုံကတော့1998ခုနှစ်ကနေစစ်တပ်ကနိုင်ငံရေးဘောကပိတာလေးလိုက်တောင်းတော်သားစုမှာဗဟိုကော်မတီဝင်ကနေတဖြည်းဖြည်းချင်းဗဟိုဦးတည်ဖွဲ့ဝင်ကြီးရောက်ခဲ့တယ်။နောက်တစ်ခါအမျိုးသမီးတွေနဲ့ပတ်သက်တဲ့အဆောင်မတွေအစိုးရချုပ်သတင်းစာတွေမှာလည်းရေးတယ်။ကိုယ့်ဟာကိုယ်စာတီးတန့်စာအုပ်ထုတ်တဲ့ဥစ္စာပေါ့။ခေါင်းဆောင်ကောင်းများရဲ့ဆံများဆိုတဲ့ခင်ဝင်းဆံကလောင်နာမည်နဲ့လည်းထုတ်ခဲ့တယ်။ဂျုံစာအခုလိုမှဟိုနောက်ပေါက်ဆွေကြတော့ကိုကတော့မဟုတ်ဘူးပေါ့နော
်။
နိုင်ငံရေးရင်းချက်မှုနဲ့ဒီပါတီရလည်းနောက်ပြီးတော့ဟိုဆရာကြီးတချင်ဆို1989ခုနှစ်ကလေးစတင်ထူထောင်ခဲ့တဲ့စစ်တပ်ကနိုင်ငံကြီးဘောကပိတာလေးလိုက်တောင်းတော်သွားစုပါလေပောက်ဖွားလာတဲ့ပါတီဖြစ်တယ်ပေါ့နော
်
နိုင်ငံကြီးအစဉ်လာရင်းချက်ခိုင်မာလာတယ်ပေါ့အဲ့လိုမျိုးတော့ပြောလို့ရတယ်ပေါ့နော်သဘောတတိယမပါတဲ့လက်တွေ့ရအမျိုးဟိုလက်ရှိမပါတဲ့သဘောတရားဟာအကန့်ဆိုတယ်လို့ပဲအဲ့ဒီနှစ်ခုဟာသဘောတရားရောလက်တွေ့ရောပေါင်းစပ်နေမှာအခုကျွန်တော်တို့ဆိုရင်သဘောတရားနဲ့လက်တွေ့နဲ့အများကြီးပေါင်းစပ်ထားပြီးအနည်း20မိသားရှိသွားပြီအဲ့တော့သဘောတရားလေးနဲ့လက်တွေ့နဲ့လက်တွေ့မရှိတဲ့နဲ့ဟိုသဘောတရားကြီးပဲလာလို့တယ်ဘာမှအောင်မြင်မှာမဟုတ်ဘူးเนาะရုံနဲ့စိတ်ဆိုပဲတွန်တွဲနေရတယ်အဓိကအရင်ကျွန်မပြောပြချင်တာကတော့သူတို့ကိုရှင်းပြမယ်မြန်ဆန္ဒရှင်တွေကိုဒီမိုကရေစီနိုင်ငံထူထောင်မယ်ဆိုရင်အခြေခံ၃ချက်ရှိတယ်စီးပွားရေးအကုန်လုံးဆွမ်းအားစုတွေတိုးတက်မြင်မာရမယ်အဲ့လိုမြင်မာဖို့အတွက်စီးပွားရေးတိုးတက်ဖို့အတွက်ကိုဘာလိုအပ်လဲဆိုတော့ဟိုလူနေမှုအဆင့်တန်းမြင်မာဖို့လိုတယ်လူနေမှုအဆင့်တန်းမြင်မာဖို့အတွက်လူတွေရဲ့အသိဉာဏ်စင်တန်းကိုမြင်မာဖို့လိုတယ်လူတွေရဲ့အသိဉာဏ်စင်တန်းမြင်မာလို့ရှိရင်လူမြင်မှုအစင်တန်းမြင်မာမယ်နော်လူမြင်မှုအစင်တန်းမြင်မာဖို့တည်းကျွန်တော်တို့ဒီဝိုင်းဖွံ့ဖြိုးတိုးတက်ရမယ်ပေါ့ဆိုအချက်၃ချက်ကအဓိကဖြစ်ပါတ
ယ်မဲဆန္ဒရှင်တွေကတော့ရွေးကောက်ပွဲကိုတော်တော်စိတ်ဝင်စားကြသလားရှင
်စိတ်ဝင်စားတယ်အရင်ကနေမတူတော့ဘူး2010ကနေရှင်လို့ရှိရင်တော့တော်တော်လေးစိတ်ဝင်စားလာကြတယ
်အတိအနေနဲ့ပေါ့နော်အခုလက်တလော ဘလို့အခက်ခဲတွေကိုရင်ဆိုင်ကြုံတွေ့နေရလဲရှင
်အင်းဘလို့အခက်ခဲနေလဲဆိုတော့အနီတို့ကတော့ရှင်းရှင်းပြပြရမယ်တချို့ကျတော့ဟိုငွေအင်အားသုံးပြီးတော့ဟိုဒီလိုပေါ့ message ရုံးရင်းလုံနိုင်ရတယ်ပေါ့အပေါ်ညာပေါ့ဟိုရုပ်ရှင်တရုပ်ဆောင်တို့နော်အစူရောတို့အဲအဲ့လိုမျိုးတွေနဲ့တွားကြလာကြတာပေါ့နော်အမှန်မှန်တော့အဲ့ဒါတွေကသက္ကသနအပေါ်ဟူပြီးပါဘလို့ပေါ့မလဲအဲ့ဒီခါလေးကင်းကင်းနဲ့ကိုယ့်ရဲ့မူဝါဒလမ်းစဉ်သဘောတရားတွေကိုခိုင်ခိုင်မာမာချသွားပြီးတော့ကိုယ်ဘလောက်စီစမ်းဆောင်နိုင်မလဲကိုယ်နိုင်ငံကြီးဘလောက်ကြီးကြီးကျယ်ခိုင်မာတယ်လဲကိုကဘလို့အချိန်လေးမျိုးကလာတယ်လဲဆိုတာကိုပဲကိုကအဓိကထားပြီးဆိုရင်ခုနအဲ့လိုမျိုးပကတနတွေနဲ့လာနိုင်တဲ့ဟာတွေကတော့နည်းနည်းတော့အနှောက်ယှက်ပြီးတော့ဘသူ့ကိုခေါင်းစဉ်ကျက်ပြီးတော့လာတာတို့ပေါ့နော်ဥပမာဆိုရင်ဟိုအရင်အစင်နာကောင်းဆောင်ကြီးရဲ့ပုံကြီးပါလိမ့်နဲ့အဲ့လိုမျိုးလာတာကတော့နည်းနည်းအနှောက်ယှက်ဖြစ်တာပေါ့နော်ကိုဝင်ပြန်မြဲဆိုကို့အကြောင်းပဲကို့ပြောစီချင်တာပေါ့နှုတ်တော်ကိုယ်စေတော့ကို့ပဲလေတန်းလူရဲ့အရှင်ဝါကိုရှင်းစရာမလိုဘူး